ဟိုဇောဇောခင်ဗျာညီမနိုင်ငံရဲ့တာမန်ဆင်းရဲတာအောက်ခြေလူအဖွဲ့စီမှာထူးခြားတဲ့ပြောင်းလဲမှုနည်းနည်းဘာတွေးခဲ့ရလဲခင်ဗျာဘာမှထူးခြားပြောင်းလဲလာတာတော့မတွေ့ရသေးဘူးဘာဖြစ်လို့ဆိုတော့ဟိုရက်ွက်တီးကဒီပတ်ဝန်းကျင်နေမှာလူငယ်တွေလူသမားလူတန်းသားတွေကအရင်အရင်တိုင်းပဲရုန်းကန်နေရဆဲပြင်ပမဲ့လောက်ကန်နေရဆဲဖြစ်တယ်နောက်တစ်ခုကလူငယ်တွေဆိုရင်လည်းခုအချိန်နေထိသူတို့ကဟိ
ခေါင်းဆောင်တွေတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအနေနဲ့ဒီလူထမ်းစားတွေရဲ့ဘဝအဆင့်တန်းမြင်မာရေးအတွက်ဆိုပြီးတော့စီစီသန်းသန်းလုပ်ပေးနေတဲ့ကိစ္စတွေကိုတွေ့ခဲ့ရပါလား
ထူးထူးခြားတော့မတွေ့ရတတိတနေ့တို့ဒီမှာဟိုနားထိုင်နေနားငေးဟိုမှာလပိဆိုင်နေမှာဆိုညဆိုရင်ညတကောင်အထိပေါ့ပြည့်ပဲဒီလူငယ်တွေကထိုင်ပြီးဘောလုံးပွဲကြည့်တယ်ဟိုဆိုတော့ကျွန်တော်မေးတယ်မင်းတို့နောက်တစ်နေ့ဒီမှာအလုပ်သွားဖို့မရှိဘူးလားဘာမှမလုပ်ဖို့မရှိဘူးလားဆိုရင်မရှိဘူးဘာလို့ဆိုတော့တို့ဒါဘောလုံးပွဲကတို့အလုပ်လို့ဖြစ်နေ
ဘဝမှာဘာဆက်လုပ်မယ်ဆိုရင်ညှမ်းချက်မျောမှန်းချက်တင်နဲ့လှုပ်ရှားနေကြတဲ့လူငယ်တွေဆိုတာသိမရှိဘူးပေါ့အဲ့အောက်ချက်ပဲမှာ
အဲမရှိတဲ့လောက်ဖြစ်ဘာဖြစ်လို့လဲနိုင်ငံတော်ကလည်းဒီအလုပ်လူငယ်တွေအလုပ်ရရှိဖို့အတွက်မဖန်တီးနိုင်ဘူးတစ်ချိန်တည်းမှာလည်းဒီလူငယ်တွေကပညာမတက်တဲ့ဟိုအနေထားရောက်နေဆိုတော့သူတို့လိုအပ်တဲ့ဥမာ vocational school ပေါ့နော်လက်မှုပညာရေးပိုင်းဆိုင်ရာတွေအဲ့လိုသင်တန်းမျိုးတွေဟိုနိုင်ငံတော်အနေနဲ့တော့လကောက်ဒီလူအဖွဲ့အစည်းနေတော့လကောက်ဟိုလုပ်ပြီးနိုင်နေဆိုရင်တော့တမျိုးတမျိုးဖြစ်နိုင်နေပေါ့နော်
โอเคสรุปมาคอมพิวเตอร์เจนโรရဲ့ခေါ်ဝါတိုင်းဆိုแท้ๆလို့ပဲကျွန်တော်ခေါ်ပြစေแท้ๆကတော့မြန်မာပြည်ကို15နှစ်ကြာမှပြန်ရောက်သွားတော့ခုနကိုစောပြောသလိုအောက်ခြေလူငယ်ဒုအောက်ခြေလူတန်းစားတွေရဲ့ပတ်ဝန်းကျင်မှာအပြောင်းအလဲတွေဘာတွေတွေ့ခဲ့ရပါလဲအထွေထူ
းဟုတ်ကဲ့ဆိုတော့ကိုစောပြောသွားသလိုပဲထူးထူးခြားခြားဒီတကယ်အောက်ခြေလူတန်းစားတွေအတွက်တော့အပြောင်းအလဲရတော့တိတ်အများကြီးမရှိဘူးအရင်အာဏာရှင်လက်ထက်မှာအတိုင်းပဲရုန်းကန်နေကြတာပဲဒါပေမဲ့ဟိုအာဏာပိုင်ဘက်ကတော့လုတ်ပေးတာမရှိဘူးမှန်တယ်ဒါပေမဲ့ဒီလူငယ်တွေအမျိုးသမီးတွေအတွက်ကျွန်မသွားခဲ့တဲ့အချိန်မှာပေါ့နော်ဒီတွေ့ခဲ့ရတဲ့ဟာဘာလဲဆိုရင်ဒီလူမှုအဖွဲ့အစည်းတွေကနေပြီးတော့မှလုတ်တဲ့သင်တန်းနေဆိုတာကတော့ဟိုတုန်းကတည်းကအခုချိန်မှာရှိလာတာကိုတွေ့ရတယ်ရှိလာတာဆိုတာဒါဒီပွင့်လင်းလာတဲ့ဒီနှစ်နှစ်တာကာလတစ်လျှောက်မှာပေါ်ပေါက်လာတဲ့ဒီ civil society ပဲပြောပေါ့နော်ဒီဟာတွေရဲ့အခန်းကဏ္ဍတစ်ခုဟိုအ ਨੇ ချင်းပေါ်ထွက်လာတယ်လို့လည်းပြောလို့ရမယ်လို့တော့ထင်တယ်ဟို NLD ပါတီကလည်းအဓိကလောက်တာတွေအများကြီးရှိပါတယ်လူငယ်တွေအတွက်ထောက်ကူဟိုတင်တန်းနေပေါ့နော်တော်တော်များများလောက်တာကိုတွေ့ရတယ်ဟိုကျမတို့ရှိတော့ခက်ခါဆိုရင်ဒါမျိုးတင်တန်းတွေကခက်ရှာရှာပဲမရှိခဲ့ဘူးဒါပေမဲ့အခုဒီလူငယ်တွေတချို့ဟာဒီလိုတင်တန်းတွေကိုတက်နိုင်တဲ့အခွင့်အလမ်းလေးတွေရှိလာတယ်သူ area အလိုက်ပေါ့ဟိုမှာဒီသတင်းတော်ဝါသနာပါတဲ့သူတွေဆိုသတင်းတော်နဲ့ပတ်သက်ပြီးတော့ဒီတရားဥပဒေနဲ့ပတ်သက်ပြီးတော့ဟို law တွေမှာဒီဥပဒေတွေမှာစိတ်ဝင်စားတဲ့လူတွေအတွက်ဆိုလဲဒီဥပဒေနဲ့ပတ်သက်ပြီးတော့လေ့လာတဲ့ဟာမျိုးလေးတွေဒီလိုသူကဏ္ဍအလိုက်သူတို့စိတ်ဝင်စားတဲ့ဟာလေးတွေကိုတက်နိုင်တဲ့သင်တန်းလေးတွေတော့ရှိလာတယ်ဒါကတော့တဏိတဏ္ဍတော့သူတို့အတွက်တိုးတက်ရတိုးတက်ကြအောင်အထောက်ပံ့တစုံတရာဖြစ်လိမ့်မယ်လို့တော့ထင်ပါတယ်
ဟုတ်ကဲ့ဆိုတော့မြန်မာလူအဖွဲ့အစည်းမှာမျိုးသမီးတွေရဲ့အခန့်ကဏ္ဍရောဘလောက်အရေးပါလာလဲသူတို့ဟာအရင်တုန်းကလိုပဲသူတို့ဘဝရည်မှန်းချက်ရလို့ဘာမှမရှိဘူးအမျိုးသမီးအများစုကိုပြောတာပါအဲရေရောက်ရင်အိမ်တောင်ကြမယ်အိမ်တောင်ကိုပြုစုရမယ်ဒီလိုနဲ့ပဲဘဝကိုမြုံနှံနေကြတလားဒါအပြင်သူတို့တွေအတွက်အနာဂတ်မျှော်မှန်းချက်တွေဘာတွေများရှိတာပြောဆွနိုင်ပါလဲတဲ့တဲ့
ကျမဟိုတွေ့ခဲ့ရတဲ့လောက်ကတော့အမျိုးသမီးတွေကအရင်ထက်ပိုပြီးတော့ရုန်းကန်ရတာတွေပိုများလာတာကိုတွေ့ရတယ်။အရင်တော့ဆိုလို့ရှိရင်ဥမာကျမတို့ငငယ်တော့ဆိုရင်အမေတွေအတော်တွေဆိုလို့ရှိရင်ဒါအိမ်မှုကိစ္စတွေကိုလုပ်ကြတယ်အဖေကအပြင်မှာစီးပွားထွက်ချတယ်တလောက်ပဲ။ဒါပေမဲ့အခုအချိန်မှကျတော့အမျိုးသမီးတော်တော်များများပါဖြစ်လာလဲဆိုတော့အိမ်မှုတာဝန်တွေလုပ်ရတာလဲသူတို့ကဒီကိစ္စမှလည်းအရင်အတိုင်းပဲဆက်လုပ်နေရတစ်ချိန်တည်းမှာလည်းအပြင်မှာစီးပွားထွက်ချတော့လဲသူတို့ဆိုတာမျိုးဖြစ်လာတယ်ဆိုတော့အပြင်ကိုဟိုဒီနိုင်ငံရေးမှာလည်းအမျိုးသမီးတွေတက်တွက်ကြကြတော့ပို့ပြီးတော့ပါလာတာကိုအရင်ခတ်တက်ဆိုင်တွေ့ရတယ်ဒါတော့အားတက်စရာတစ်ခုပေါ့နော
်ဟုတ်ကဲ့တက်တက်ပြောတဲ့အထက်မှာ NGOs တွေကအမျိုးသမီးတွေအတွက်အသိအမြင်တိုးတက်မဲ့သင်တန်းတွေသူတို့ရဲ့စွန့်ရည်မြင့်နေတဲ့သင်တန်းတွေစသဖြင့်ဖွင့်လာတာဟာအခွင့်အလမ်းတရားဖြစ်တယ်လို့ဆိုရဲအဲဒါဆိုကိုစောတွေ့ကြရတဲ့လူငယ်အတိုင်းပိုင်းမှာရောအဲ့လိုမျိုးတွေမရှိဘူးလားဘလောက်ထိများလူငယ်တွေကိုအကျိုးဆက်ရောက်မှုရှိစေပါလဲဒီလိုဖြစ်များရှိခဲ့ရင
်ဟိုတင်တန်းတွေမရှိဘူးလားဆိုတော့ရှိတယ်ခုနလိုဥမာဖြစ်ဆိုရင်ကျွန်တော်ညီလေးတယောက်ဆိုရင်ဒါဟိုနိုင်ငံရေးအကျဉ်းသားဟောင်းတယောက်ပဲသူတို့နိုင်ကျင်းတို့ဘာလို့အဖွဲ့အစည်းတွေကလုပ်တဲ့ဒီတင်တန်းတွေရှိတယ်ဟို capacity building ပါညာလုပ်ငန်းပိုင်းဆိုင်ရာနားလည်တကြွဖို့ပါညာဆိုတော့တင်တန်းတွေရှိတယ်ရှိပင်တော့လဲဒီတင်တန်းတွေသွားတက်တယ်3-4ရက်တက်မယ်တက်ပြီးတော့အဲ့တင်တန်းတွေကရရှိတဲ့ဟာကိုဘယ်နေရာမှာပြန်သုံးအောင်မလဲပဲနေရာမှာအလုပ်ရမယ်ဆိုတာမရှိဘူးအဓိကအလုပ်လူငယ်တွေတော်များမေးကြည့်လိုက်ရင်တော့ဟိုအရင်ရင်နဲ့ဆိုင်တော့ဟုတ်တယ်နိုင်ငံရေးပိုင်းဆိုင်ရာတွေနားလည်လာကြတယ်ဟိုလူမှုလုပ်ငန်းပိုင်းဆိုင်ရာတွေနားလည်လာကြဒါမဲ့ပြဿနာကသူတို့ဝန်စာအတွက်သူတို့အလုပ်မရှိကြဘူးမရှိတော့ဘာလုပ်လဲကားနောက်လိုက်မယ်ဖေးဆိုင်တွေသွားကြည့်မယ်ဆိုရင်လည်းဇပွဲတိုးလေးတွေအများကြီးတွေ့လိမ့်မယ်ဟိုလက်ဖေးဆိုင်မှာဇပွဲတိုးကပိုများနေသလိုတော့ဖြစ်ဖြစ်နေတဲ့ခါလေး
ဆိုတော့အစိုးရကဖွင့်လှစ်ထားတဲ့ပုံမှန်ပညာရေးစနစ်ကရောဒီလူငယ်တွေဘလောက်အကူလောက်လဲသက်သက်ဘယ်လိုတွေ့ရပါလဲ
ဆိုရရဲ့ဒီပုံမှန်ပညာရေးစနစ်ကတော့ဟိုပို့ရလေးလင်းပြောရရင်တော့တိတ်ပြီးတော့အထောက်အကူဖြစ်တယ်လို့တော့ကျွန်မတော့မထင်ဘူး။ဘာလို့ဆိုဘွဲရပညာတတ်တွေမြန်မာနိုင်ငံမှာအများကြီးပဲ။ဒါပေမဲ့ဘွဲရပြီးတော့သူတို့ရတဲ့ဘွဲနဲ့ကန့်ညီတဲ့အလုပ်ခွင်မှာသူတို့မှလုပ်ခွင်မရဘူး။ဆိုတော့ဒီနောက်တစ်ခုကဒီသူတို့ပေးခဲ့တဲ့ပညာရေးထဲမှာဘွဲဆိုတာကလည်းဒီအဝေးသင်ထဲယူခဲ့ရတယ်တော်တော်များစုက။နောက်တစ်နှစ်နှစ်လောက်ကြာလာတဲ့အခါမှာဘာမှဆက်ပြီးတော့ဖြစ်မလာတော့ဟိုပြောရမယ်ဆိုလို့ရှိရင်တော့လူတွေကဘွဲရပေမဲ့လည်းသူတို့နဲ့တက်ဆိုင်တဲ့အလုပ်ကိုလုပ်ခွင့်ရတဲ့ခါမှာဘာမှလူဖွဲ့စည်းအတွက်အသုံးဝင်တော့သလိုဖြစ်လာတယ်။နောက်တစ်ခုကဘာသွားတွေ့လဲဆိုတော့ဒီမြန်မာနိုင်ငံကလူငယ်အများစုကနိုင်ငံသားမှပဲသွားဖို့ကိုပဲအမြဲတမ်းသူတို့ကစိတ်အားထက်သန်နေကြတယ်။နိုင်ငံသားသွားမယ်။ပညာသင်တန်းတွေတက်တဲ့ဘွဲရပေနဲ့သင်တန်းတွေတက်ပြီးလို့ရှိရင်သူတို့ကနိုင်ငံသားသွားဖို့ပဲဥတည်နေ။အခုဗမာပြည်မှာဘာကိုသွားပြီးတော့ဟိုတွေ့မိလဲဆိုတော့အိမ်တိုင်းမှာလူအိမ်တိုင်းမှာတအိမ်တယောက်ကကျွန်းတယောက်ရှိသလိုဖြစ်နေတယ်။ဒီတယောက်ကအပြင်မှာမလေးရှားမှာဖြစ်ဖြစ်ထိုင်းမှာဖြစ်ဖြစ်စင်ကာပူကိုရီးယားအမေရိကဒီဥရောပအထီကိုနိုင်ငံတွေအထီမှာလာပြီးတော့တအိမ်တယောက်ခါအိမ်တိုင်းမှာနိုင်ငံသားကိုမထွက်တဲ့သူစားမရှိတာပဲဒီလူကပို့ပေးတဲ့ငွေကိုပဲကျန်တဲ့တမိသားစုလုံးကထိုင်စားနေရတဲ့ပုံစံမျိုးဖြစ်နေတယ်ဆိုတော့ကျန်တဲ့သူတွေမှာအလုပ်ကိုင်းမရှိဘူးကျန်တဲ့သူတွေဆော့ဆော့ကိုဆော့ပြောသလိုလက်ဖိတ်ဆိုင်မှာထိုင်နေမယ်ကျန်တဲ့မောင်နှမတွေကဒါပေမဲ့ဒီတယောက်ကကျွန်တယောက်ကထွက်ပြီးတော့လှုပ်တဲ့လာစားကိုတအိမ်လုံးကဝိုင်းပြီးတော့စားနေရတဲ့အခြေအနေမျိုးဖြစ်တယ်အဲ့ဒါမျိုးတော့ကျွန်မဟိုစိတ်ကလေးမကောင်းစရာပေါ့လေတွေ့ခဲ့ရတယ်
ကျွန်တော်ကဟိုသားတသက်ပြောတဲ့ဒီပညာရေးနဲ့ပတ်သက်ပြီးနည်းနည်းဖြစ်ပြောချင်တာကခုဟိုသမရဦးသိန်းစိန်တို့ဒီနိုင်ငံတော်အစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်နေဆိုပြီးတော့ဥနေဝင်အစိုးရလက်ထက်မှာကျောင်းပေါင်းမြန်မာနိုင်ငံတဝန်းလုံးမှာကျောင်း100ရှိတယ်ဦးသန်းရွှေလက်ထက်မှာကျောင်း120ရှိတယ်ခုဦးသိန်းစိန်လက်ထက်မှာကျောင်းပေါင်း200ရှိလာပြီဆိုတော့အဲ့လိုနံပါတ်တွေကိုသူကပြဟိုကျောင်းတစ်ခုမှာရှိသင့်ရှိတတ်တဲ့ဟိုကဏ္ဍတွေမရှိဘူးပြောမယ်ဆိုရင်ကျွန်တော်တို့ငငယ်တော့တက်ခဲ့တဲ့ကျောင်းတွေဒီရက်ကွက်တဲ့ကျောင်းတွေဆိုလဲစုပ်ပြတ်နေဟိုမှာခုံလဲလုံလောက်မရှိဘူးចောင်းသားရေတောက်ဖို့တဲ့တောက်ရေနောင်မရှိဘူးဟိုအခုဆိုဥသိန်းဆင်ကကျွန်တော်ရောက်နေကာလမှာပဲသူပြောတယ်သူရဲ့စနေနေ့တိုင်းမိန်ကြားတယ်မိန်ကုန်းတစ်ခုတည်းမှာဘာပြောလဲဆိုတော့ဒီចောင်းသားတွေအဟာရဲ့ဟိုပေါ့ညံပြေဝဖို့ဖွံ့ဖြိုးဖို့အတွက်ဟိုနွားနုတောက်တင်တယ်နွားနုတိုက်တင်တယ်ចောင်းနေမှာဆိုတော့ပြဿနာကနွားနုမပြောနဲ့ចောင်းမာသည်တောက်ရေရေတန်းတောက်ဖို့တော့မရှိဘူးမရှိတော့ကျွန်တော်ရောက်ခဲ့တဲ့ចောင်းနေမှာဆိုရင်ဟာဆရာမတွေဘယ်လိုတော့ဆရာမတို့ကလေးတွေနွားနုတိုက်လာဆိုတော့နွားနုမပြောနဲ့ကိုစော်ရေးတဲ့ဒီတန်းတော့ကျွန်တော်တို့မတိုက်နိုင်အောင်ဖြစ်နေတာ။ဒါကတော့ကျွန်တော်ပြောနေတာရန်ကုန်စင်ကြေဘုံမှာရှိတဲ့ကျောင်းလေးတွေပြောနေတာ။ရွာတွေသွားကြည့်လိုက်ဒီတက်မကဆိုးတယ်ဆိုတော့ကျွန်တော်တွေ့နေရတယ်၊သိနေရတယ်
။ Okay ။တသက်ကိုမြင်တာနောက်တစ်ခါကြီးတော့ခုနလူငယ်တွေဟာတအင်းတယောက်အနည်းဆုံးနိုင်ငံခြားမှာထွက်ပြီးတော့အလုပ်လုပ်ကြရတယ်သူတို့ပြန်ပို့တဲ့ပတ်စံပဲထိုင်စားနေရတယ်ဆိုတော့မိကုန်းနှစ်ခုကျွန်တော်မြင်နေတယ်နိုင်ငံခြားကိုမြန်မာနိုင်ငံကလူအင်အားတင်ပို့တဲ့သဘောပေါ့လေ။တချို့နိုင်ငံတွေဆိုဖိလစ်ပိန်းဆိုဘာလို့လဲပဲပြည်ပမှာလုတ်တဲ့ပြီးတော့ပြန်ပို့တဲ့နိုင်ငံသားကပြန်ပို့တဲ့ဝင်ငွေဟာတိုင်းပြည်ရဲ့အဓိကဝင်ငွေတစ်ခုဖြစ်နေ one of the sources of income သူကအာကူမိကူလာအောင်လုပ်နေဆိုတော့မြန်မာနိုင်ငံမှာနိုင်ငံသားကိုလူတွေထွက်ဖို့အတွက်ကရောအစွဲကစနစ်တကျစီမံကိန်းနဲ့လုပ်ပေးတာများကြားခဲ့ရပါလား
ကျွန်မတော့အဲ့လိုမျိုးတော့မကြားခဲ့ရဘူးအများစုကလူတွေကကိုရဲ့ဟိုကိုပိုင်ငွေကိုသုံးပြီးတော့ကိုနီးကိုဟန်နဲ့ကိုလမ်းကြောင်းနေသွားကြတာများတယ်ဆိုတော့အေဂျင့်နေဆိုတိတ်အလုပ်ဖြစ်တာပေါ့နော်ဒီလိုကိစ္စမျိုးတွေမှာဟိုတချို့ဆိုလို့ရှိရင်ခြံနေအိမ်နေလေတွေပေါင်ပြီးတော့ရောင်းပြီးတော့သွားတဲ့သူတွေလည်းရှိတယ်။ဆိုတော့ဒီခကြီးကိုရောင်းသွားဖို့နာအတွက်အဲ့လိုသွားတဲ့အခါမှာခက်ခဲမျိုးစုံလည်းကြုံရတယ်။တချို့ကအလိန်ခံရလို့ငွေတွေကုန်ပြီးတော့မှမသွားလိုက်ရတာတွေရှိတယ်။စောက်မှာဆိုပြီးတော့စောက်နေရတဲ့လူတွေလည်းအများကြီးတွေ့ခဲ့ရတယ်။ဒီလိုမျိုးကိုယ်နိုင်ငံကနေပြီးတော့လူတွေအလုံးရင်းနဲ့နိုင်ငံသားကိုသွားနေတဲ့လူတွေရှိပေမဲ့အစိုးရအာဏာပိုင်တွေဘက်ကနေပြီးတော့ဒီလူတွေကိုစနစ်တကျလွှတ်ပေးတဲ့ဆိုတာမျိုးမကြားခဲ့ရတဲ့အပြင်ကျွန်တော်တို့ကြားရတာအများစုကတော့နိုင်ငံသားမှရှိနေတဲ့ဒီအစိုးရအာဏာပိုင်တွေကတော့မှဒီလူတွေကိုအကူအညီပေးတာမျိုးမရှိဘူးဆိုတာမျိုးပဲကြားခဲ့ရတာပုံများတယ်ရှင
်ဆိုတော့လူကုန်ကူးတဲ့ပြဿနာလည်းဒီဟာနဲ့ဆက်စပ်ပြီးပေါ်လာတယ်အများကြီးရော
ဟုတ်ကဲ့ဟုတ်ပါတယ်လူကုန်ကူးမှုတွေအများစုဟိုအခုနောက်ပိုင်းမှာဆိုရင်တော့ဥမာထိုင်းမှာရှိတဲ့တန်ယုံတို့ဘာလို့အကူအညီပေးတယ်ဆိုတော့တချို့တိတ်တိတ်စီသားကြားပူးပါတယ်ဒါပေမဲ့လည်းတကယ်တမ်းထဲထဲဝင်ဝင်ထိထိရောက်ရောက်လှုပ်ပေးနိုင်တဲ့အဆင့်မှာတော့အခုဒီတစ်ခါမှမကြားဘူးသေးဘူးဒီအခုချိန်ထိလည်းဖြစ်နေတာပဲထိုင်းတို့မလေးရှားတို့မှာလူကုန်ကူးတဲ့ကိစ္စတွေမြန်မာနိုင်ငံသားတွေပါဆိုကိုယ့်ဘက်ကကိုယ့်အစိုးရအာဏာပိုင်တွေဘက်ကနေပြီးတော့တစုံတရာသူတို့ရဲ့အခွင့်အရေးကိုအကာအကွယ်မပေးတဲ့အခါမှာပမာလုံသမားအနေနဲ့အထူးသဖြင့်နိုင်ငံခြားကိုထွက်ပြီးတော့လုရတဲ့အလုံသမားအနေနဲ့ပို့ပြီးတော့ဒီလူကုန်ကူးမှုခံရပဲအခြေအနေတွေကိုရောက်သွားတာပေါ့နော
်ဟုတ်ကဲ့ကိုစောကိုကျွန်တော်နောက်ဆုံးအနေနဲ့မေးချင်ပါတယ်ဒီလိုလူငယ်တွေနိုင်ငံခြားကိုထွက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအာဏာပိုင်တွေမကြာခဏပြောပါတယ်မြန်မာနိုင်ငံကိုပြန်လာကြပါမြန်မာနိုင်ငံမှာလဲဆိုင်မဲ့စပားဆိုင်မဲ့လူတော်မရှိတော့ဘူးဒီလည်းမှာအများကြီးအဲ့လိုကိစ္စကြောင့်လည်းပဲဒါလေယာဉ်လုပ်ငန်းကိုအများကြီးထိခိုက်ရတယ်ဆိုပြီးတော့ပြောကြပါတယ်အဲ့ဒါမျိုးတော့ကိုစောဘလောက်စူးစူးဝါတွေ့ခဲ့ရပါလဲအချင်းနေ
โอเคတိုက်တဲ့ဆက်တဲ့ဘာလို့ကျွန်တော်ကဟိုဒီဒီရဲ့ပဲကဝရောက်သွားနာဂစ်နာဂစ်ထိနာဂစ်တော့ကတော်တော်လေးအထိခိုက်ဖြစ်သွားတယ်ရွာပေါ့အ ဲ့ဒီမှာလူငယ်တွေမရှိတော့အခုလဲလုတ်နေတဲ့လူတွေကအများစုကတကြီးရွယ်တွေများတယ်ဆိုတော့ကျွန်တော်မေးတဲ့ကလေးတွေဘယ်မှာတုန်းဆိုတော့ခုနကမတဲပြောသလိုပဲသူကမလေးရှားရောက်နေတယ်စင်ကာပူရောက်နေတယ်ဆိုတော့အဲ့လိုပုံစံမျိုးရှိကြတော့ဒါဆိုရင်ဒီလဲငလေလုပ်ငန်းတွေကိုသူတို့ဘယ်လိုလုပ်ကြလဲဆိုတော့ဒီလိုပဲသူတို့ရှိရဲ့လူကြီးတွေအားပဲဟိုကုန်းယုံပြီးလုပ်နေဆိုတော့လဲထွက်နှုံးကလည်းနဲတာပေါ့ဗျာနဲနဲတော့သူတို့ရဲ့ဘဝခက်ခဲရလဲပို့ပြီးတော့ဖြစ်လာဒါပေမဲ့သူတို့ဘာနဲ့ရက်တည်နေရလဲဆိုခုနကကလေးတွေပိုးတယ်ငွေနဲ့ရက်တည်နေဒါပေမဲ့တချိန်ထဲမှာပဲနိုင်ငံတော်အစိုးရကဘလောက်စိုက်နှုံးထွက်ရမယ်ဘလောက်လုပ်ရမယ်ဆိုတော့ပြဋ္ဌာန်းချက်တွေကတော့ရှိတုံးပဲရှိတော့သူတို့မှာအဲ့ဒီပြဋ္ဌာန်းချက်တွေကိုလည်း live လုပ်နေရတယ်ရတယ်ရတဲ့နီးနေပေါ့လေလုံးမဲ့လူတွေမရှိတဲ့အတွက်ဥပမာဆက်ပိုင်းဆိုင်ရာတွေတိုးတက်လာလားဟိုတိုးပွားလာလားဆိုတော့လည်းအဲ့ဘက်ပိုင်းမှာမရှိဘူးမရှိတော့လေသမားတော့ခုနကလို့သူတို့ပြောတဲ့စကားအရဆိုတော့ကျွန်တော်တို့ကနင်းပြပဲဒီအစိုးရလေယာဉ်မြေတွေမသိမ်းအောင်တော့ကျွန်တော်တို့ကဒီသူတို့တောင်းဆိုတဲ့ထွက်နှုံးရအောင်တော့ရတဲ့နီးနဲ့လုပ်နေရတဲ့အနေအထားရှိတယ်ဒါပေမဲ့နောက်ဘယ်လိုလုပ်မလဲကျွန်တော်တို့မရှိရင်ဘယ်လိုလုပ်မလဲဆိုတာတော့မေးခွန်းတစ်ခုလိုဖြစ်နေတယ်